အီရန်ကာကွယ်ရေးဒုဝန်ကြီးဟောင်းအီရန်ရဲ့ဘွားဗြိတိန်နိုင်ငံသားအလီရက်ဆာအက်ဘာရီကိုအီရန်အာဏာပိုင်တွေကွပ်မျက်လိုက်ပါတယ်2019ခုနှစ်ထဲကဖမ်းဆီးခံခဲ့ရတဲ့အက်ဘာရီအပေါ်ဗြိတိန်အစိုးရအတွက်တရှိုလုံးမှုနဲ့အီရန်အစိုးရကဆွဲချက်တင်ခဲ့တာပါသူ့ကိုကွပ်မျက်လိုက်ပြီလို့အီရန်ကမီဇန်သတင်းဌာနကဒီကနေ့စနေနေ့မှာကြေညာပေမဲ့ဘယ်တော့ကွပ်မျက်လိုက်တယ်လဲဆိုတာအတိအကျမသိရသေးပါဘူးဗြိတိန်နဲ့အမေရိကန်အစိုးရတွေကသူ့ကိုတတ်မှတ်ပြစ်လိုက်ဖို့တိုက်တွန်းနေတဲ့ကြားကပဲအီရန်အစိုးရကကွပ်မျက်လိုက်တာဖြစ်ပါတယ်ကိုပြည်သူတွေရဲ့လူ့အခွင့်အရေးကိုလုံးဝမလေးစားတဲ့ရိုင်းဆိုင်တဲ့အစိုးရရဲ့ချင်နာစိတ်ကင်းတဲ့တရေဘောကြောင့်လုံရဖြစ်တယ်လို့ဗြိတိန်နိုင်ငံကြားရေးဝန်ကြီးရီရှိဆုနက်က Twitter ပေါ်မှာဒီကနေ့ပဲပြင်းပြင်းထန်ထန်ရေးသားတုံ့ပြန်ခဲ့ပါတယ်။အက်ဘာရီဟာအီရန်နိုင်ငံသားရောဗြိတိန်နိုင်ငံသားအဖြစ်ပါခံယူထားသူဖြစ်ပါတယ်။အလီရီဇာအက်ဘာရီအပေါ်ဆွဆွဲချက်တွေနဲ့တေးတချမှတ်မှုဟာနိုင်ငံရေးအရာလောက်တာဖြစ်ကြောင်းနဲ့သူ့ကိုကွပ်မျက်မယ်ဆိုရင်အလွန်အမင်းအထိပ္ပယ်မဲ့လုံရဖြစ်မယ်လို့အမေရိကန်နိုင်ငံကြားရေးဌာနကလည်းတောက်ကြနေတော့ကပဲပြောကြားခဲ့တာပါ။သူကိုအီရန်အာဏာပိုင်တွေဖမ်းဆီးထားစဉ်မှာဆေးကြွေးပြီးတော့နိုင်ပေါင်းထောင်ထဲချီကြအောင်နှိပ်ဆက်ပြီးအတင်းအကျပ်ဝန်ခံခိုင်းခဲ့တယ်ဆိုတဲ့သတင်းတွေအတွက်အလွန်စိတ်အနှောက်အယှက်ဖြစ်ရတယ်လို့လည်းနိုင်ငံသားရေးဌာနဒုတိယပြောခွင့်ရဗန်ဒက်ပတဲလ်ကပြောကြားခဲ့ပါတယ်။သူမလုပ်ခဲ့တဲ့ကိစ္စကိုနှိပ်ဆက်ပြီးဝန်ခံခိုင်းခဲ့တယ်လို့အလီရက်ဇာအက်ဘာရီပြောကြားထားတဲ့အတန်းကို BBC ပါရှန်ဌာနကအခုသတင်းပတ်အစောပိုင်းတော့ကထုတ်လွှင့်ခဲ့တာပါ။အက်ဘာရီကိုကြိုးပေးကွပ်မျက်မှုဟာလူသားတွေရဲ့အသက်ရှင်ခွင့်ကိုအီရန်အာဏာပိုင်တွေပြောင်ပြောင်တင်းတင်းဆော်ကားလိုက်တာဖြစ်တယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကလည်း Twitter ပေါ်မှာတုံ့ပြန်ဖော်ပြပါရယ်အီရန်အစိုးရအပေါ်ဆန့်ကျင်ဆန္ဒပြသူတွေအပါအဝင်ဖမ်းဆီးထားသူတွေကိုအီရန်အာဏာပိုင်တွေကတေးတံတွေချမှတ်နေပြီးတော့နိုင်ငံတော်ဆန္ဒပြမှုတွေစတင်ခဲ့ခြင်းကတည်းကကွပ်မျက်ခဲ့သူ၄ယောက်ထက်မနည်းရှိပါရယ်ရှင်